ဟော့မတ်စ်အနေနဲ့လာမယ့်စနေနေ့မှာဖန်ဆီးထားတဲ့ဒဇာရကန်တွေကိုပြန်မလုပ်ဘူးဆိုရင်ငရဲကြတယ်လို့တိုက်ခိုက်ခံရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြောကြားထားတဲ့အတိုင်းအစ္စရေးကာကွယ်ရေးဝန်ကြီးကလည်းပြောကြားလိုက်ပါတယ်။အစ္စရေးနဲ့ဟော့မတ်စ်ကြားအပြစ်ကရက်စဲထားနိုင်ရေးညှိနှိုင်းဆွေးနွေးနေမှုတွေတစ်ချိန်တည်းမှာပြုလုပ်နေတဲ့အချိန်မှာပဲအစ္စရေးစစ်တပ်ကအရန်တပ်ဖွဲ့ဝင်တွေကိုလည်းဆင့်ခေါ်ထားပါတယ်။အခုစနေနေ့ကျရင်ဟာမတ်စစ်သွေးကြားအဖွဲ့ကဖန်ထားတဲ့ဒဇာကန်တွေပြန်လွှတ်ရေးကိုရပ်ထားမယ်ဆိုရင်အပြစ်ရထားတော့မှာမဟုတ်ဘဲစစ်ပြန်တိုက်မယ်လို့ကာကွယ်ရေးဝန်ကြီးအစ္စရေးကတ်စ်ကပြောဆိုပါတယ်။တိုက်ပွဲတွေပုံမပြင်းထန်သလိုသမ္မတထရန့်ရဲ့ဂါဇာအမြင်အတိုင်းလက်တွေ့ဖြစ်လာနိုင်မယ်လို့လည်းသူကချင်းကြောက်ပြောဆိုခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်ကြားပစ်ခတ်ရစဲဒီမျက်နေဖို့အီဂျစ်နဲ့ကာတာနိုင်ငံတွေကဂျာဝင်ညှိနှိုင်းဆွေးနွေးပြီးနေပါတယ်အီဂျစ်လုံခြုံရေးတပ်ဖွဲ့တွေရဲ့နှိစက်တဲ့အဲခါရာသတင်းဌာနကဒီကိစ္စကိုထုတ်ပြန်ပါတယ်ခါဇာဒေသပေါ်အစ္စရေးကလေကြောင်းတိုက်ခိုက်ပြီးအကူအညီတွေပေးဖို့ဟန်တားနေတယ်လို့ဟာမတ်အဖွဲ့ကဆွဆွဲပြီးတဲ့နောက်အပြစ်ကရက်စဲရေးမရေမရဖြစ်လာတာပါ